မြန်မာနိုင်ငံမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့သူတမရအဖြစ်အရွေးခံရခြင်းမခံရခြင်းဟာလူမှုရဲ့ဆန္ဒသဘောထားအရသာဖြစ်တဲ့လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကနီပေါ်နိုင်ငံခီးစဉ်အတွင်းမှာပြောဆိုလိုက်ပါတယ်
I do believe that the constitution was written with me in mind. I've often said that that is in a way a great compliment because I don't think very many people
တမကိုတမင်ရွယ်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလိုပဲယုံကြည်ပါတယ်ဒါကကအကြီးကျယ်ဝေဖန်စရာဖြစ်တယ်ဆိုတာကိုမကြာခဏပြောခဲ့ပါတယ်လူအများအတွက်ရည်ရွယ်ရေးဆွဲထားတဲ့ဖွဲ့စည်းပုံမဟုတ်လို့ပါလူတယောက်ကိုပြစ်မှတ်ထားပြီးရေးဆွဲတဲ့ဖွဲ့စည်းပုံဟာဒီမိုကရေစီမှာလက်ခံနိုင်စရာမရှိပါဘူးအနာဂတ်မှာတမရဖြစ်လာဖို့မဖြစ်လာဘူးဆိုတာကပြည်သူတွေရဲ့သဘောထားစံထားနဲ့ပဲဆိုင်ပါတယ်ဖွဲ့စည်းပုံကိုပြင်ဆင်လို့တဲ့လူလူရဲ့စံထားဘယ်သူကိုတမရဖြစ်ရွေးချယ်မလဲဆိုတဲ့လူလူရဲ့သဘောထားတွေနဲ့သာသက်ဆိုင်ပါတယ်လို့လေးရတာနီပေါ်နိုင်ငံခီးစဉ်အဆုံးသတ်နေ့ဖြစ်တဲ့ဒီကနေ့မှာမြို့တော်ကတ်မန်ဒူမှာဒေါန်ဆန်းစုကြည်ကပြောသွားခဲ့တာပါရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်နဲ့ဖွဲ့စည်းပုံကိုပြင်ဆင်ခွင့်ရှိလာအောင်လက်ရှိဖွဲ့စည်းပုံပါအချက်အချို့ကိုပြင်ဆင်ဖို့သူကြိုးပမ်းနေတဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကိုသမရဖြစ်ခွင့်ပိတ်ပင်ထားတယ်ဆိုပြီးအများကဝေဖန်ပစ်တင်နေတဲ့အခြေခံဥပဒေပုံမှန်59စလုံးပါပြဋ္ဌာန်းချက်တွေကိုမပြင်ဆင်ဘူးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ကော်မတီမှာသဘောထားပေးခဲ့ကြတာကြောင့်ဒေါန်ဆန်းစုကြည်သမရဖြစ်လာနေတဲ့အခွင့်အရေးမျှော်လင့်ချက်ပို့ပြီးတော့မှိမ့်နေရပါတယ်။နီပေါ်နိုင်ငံလေးရတာခီးစဉ်အတွင်းမှာတော့ဒေါန်ဆန်းစုကြည်ဟာနီပေါ်သမရအပါအဝင်နီပေါ်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့တနင်္လာနေ့မှာတော့ဒေါန်ဆန်းစုကြည်ဟာမြန်မာနိုင်ငံစီပြန်လည်ရောက်ရှိမှာဖြစ်ပါတယ်